ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတမတော်စစ်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရလို့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးဒေသခံတွေဖမ်းဆီးခံရတွေရှိနေတယ်လို့ဖက်ပြေးတိန့်ဆောင်နေရတဲ့အခြေအနေကိုတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကိုအိမ်ပါ။ကြောက်ဖြူမြို့နယ်စစ်သောချေးရွာနီးနယ်မြေခံတပ်ကလက်ဆောင်ငွေထုတ်တဲ့တမတော်စစ်ရင်တန်းတို့မနေ့ကမိုင်းဆွဲတိုက်ခိုက်ခံရပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းတမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းနှွန်းကဒီကနေ့ပဲ VOA ကိုအတည်ပြုပြောဆိုပါတယ်။
ကျောက်ဖြူမှာရှိတဲ့ကျွန်တော်တို့ရေတက်ကဖြစ်ပါတယ်ဗျ။အဲ့ဒါလာစားငွေထုတ်ယူဖို့အတွက်ရင်ကန်းသွားတာရှိတယ်။သွားတာကို5ရောက်လောက်ကကျောက်ဖြူရအထွက်ပြားတဲ့ရွာပေါ့။ရွာရနောက်တော့မီတာ1500လောက်ပါ။ဒါဆိုမူမုံ3လုံးနဲ့ထောက်ခွဲအိုက်ခတ်ခဲ့တာရှိတယ်။ဒါကလည်းပြန်လည်းပြတ်ခတ်ခဲ့တာရှိတယ်။အဲ့မှာအနောင်တလောင်းရရှိတယ်။အနောင်နဲ့တူဝါယာကျိုးတွေရပြီးရင်ကျွန်တော်တို့မှုပဲအဲ့ဒါတွေရရှိခဲ့တာရှိပါလား။
တိုက်ပွဲဖြစ်ပွားပြီးနောက်အနီးတစ်ဝိုက်ကမတင်ကားဖွဲသူတွေကိုဖမ်းဆီးထားပြီးစစ်ဆေးနေတယ်လို့လည်းဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
။အဲ့ဒီညာလေးတစ်ဝိုက်ကပဲကြားတဲ့ရတောင်ဘက်ကနေဖမ်းမိတဲ့လူတွေရှိတယ်။30ရင်းနေဖမ်းမိတဲ့လူတွေကတော့ကျွန်တော်တို့မတင်ကားဖွဲသူတွေကတော့စစ်ဆေးနေကြတော့ရှိပါလား
။ကတ်တပြေကျေးရွာအုပ်ချုပ်ရေးမှူးမောင်ခင်ဦးကတော့ဖမ်းဆီးထားတဲ့သူတို့ရွာသားတွေဒီကနေ့မှပြန်လွတ်လာပြီလို့ပြောပါတယ်။
ဒီတော့ညနေခုနိုင်ရောက်ချင်တာတဲ့တဲ့ကြကတော့ဆွန့်ရောတာကတော့7ရက်အဲ့ဒီ7ရက်ကိုဒီနေ့ပြန်ပြီးတော့လှလိုက်ပြီ
စွန်လ30ရက်နေ့တုန်းကကြောက်ဖြူမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဖြစ်စဉ်ကိုရခိုင်လက်နက်ကန်အေအေဖွဲ့ပြောခွေရကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးပြီးခဲ့တဲ့စွန်လ26ရက်နေ့တုန်းကလည်းနေမီရှင်းလင်းရေးလှုပ်ဆောင်နေတဲ့နေမီကန်တပ်ဖွဲ့ကနေမသိငါဘွယ်ကတ်တပြေရွာသားတချို့ကိုဖမ်းဆီးစစ်ဆေးမှုတွေရှိနေတယ်လို့တမတော်ပြောခွေရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
အိယာမတိုင်းနေမှာလည်းတခါတက်ကလက်ကင်းတဲ့နေရာရှိတယ်။သတ္တရီယာနာလေးမှာမတင်ငါဘွယ်ဖမ်းမိတာရှိတယ်။ခုနှစ်ဦးလောက်ဖမ်းမိရယ်။ခုနှစ်ဦးကိုစစ်ဆေးရခါမှာတဦးကတော့အမာခံဖြစ်တာပေါ့။သူ့ရဲ့ဖုန်းလေးကနေအီရင်နဲ့ဆက်သွယ်မှုယူထားတဲ့တက်လှုပ်ရှားမှုတရင်ပေးတဲ့ဟာလေး။အဲ့ဒါလေးရရှိတယ်။သူ့တော့စစ်ဆေးနေချက်ဖြစ်တယ်။အဲအဲ့ဒီစစ်ဆင်ဖြစ်ပြီးနောက်ပိုင်းမှာခုနောက်မိုင်းခေါင်တက်ခိုက်တာလေးဖြစ်လာတာပေါ့ဗျ။
တမရဘက်ကကတ်တပြေရွာသားခုနှစ်ဦးကိုစစ်ကြောင်းကနေဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့ဇွန်လ26ရက်နေ့ကရွာသားလူငယ်9ဦးကိုဓညဝတိရေသစခန်းကဖမ်းဆီးသွားခဲ့တယ်လို့ဆိုသလိုအခုထိပြန်လွတ်လာတာမရှိသေးဘူးလို့ကတ်တပြေကျေးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်
။တဲ့ရှောင်းရဲ့ညနေ9:00နာရီအဲ့ဒီလူကိုရောက်ဖမ်းယူတော့တယ်။လူကိုရောက်တော့ဓညဝတိရေသစခန်းကိုဟောပါတော့မလွတ်နိုင်ပါဘူး။
ကြောက်ဖြူမြို့နယ်တပြုတ်ချံကျွန်းလောင်ချောင်းကျေးရွာကပဇွန်ကန်ဆောင်အလုတ်လုတ်ကင်နေတဲ့စစ်မှုထောင်သူကိုဇွန်လ24ရက်နေ့မှာအေအေဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ကြောက်ဖြူဒေသဘက်မှာဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေမြို့အတွင်းသိမ်းရှောင်နေကြရတယ်လို့ပြားသေးကျေးရွာသားဦးခိုင်မောင်ဖြူကဆိုပါတယ်
။ကြောက်ဖြူကလည်းခုဒီမှာကြောက်ဖြူမှာခရိုင်ကျောက်ကျောင်းမှာရှိတယ်ပြားသေးကလည်းရှိတယ်ဆိုနောက်ပြီးတော့ဓမ္မဆရာကျောင်းပုံကျောင်းပေါ့လူတွေဟို240နဲ့ပူတာ200ဆိုပေါ့လက်ရှိနောက်ဝင်ဦးမယ
်ရခိုင်ပြည်နယ်တွင်းတရက်ပိုင်းတိုက်ပွဲဖြစ်ပွားတာနည်းလာပြီးဘုံခွဲတိုက်ခိုက်မှုတွေပုံများလာတယ်လို့တမတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်ရတိတ်တောင်မြို့မှာလည်းတမတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မယ်လို့ထုတ်ပြန်ပြီးနောက်ပိုင်းပြန်လည်ရုပ်သိမ်းလိုက်ပြီးဆိုပေမဲ့ဒေသခံရွာသားတွေကတော့ရတိတ်တောင်စစ်တွေဘုံရွှုံးမြို့နယ်ဘက်မှာတိမ်းရှောင်မှုတွေရှိနေသေးပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲဖြစ်စဉ်တွင်စစ်ရှောင်နေရတဲ့ရွာသား36,000ကျော်ရှိနေပြီးဒေဆုံးသူ250ကျော်တန်ရာရသူ950ကျော်နဲ့မသိင်္ဂါလို့အဖမ်းခံရသူ900ရှိနေတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကထုတ်ပြန်ထားပါတယ်လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတော့ရခိုင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေကြောင့်အရသားတွေထိခိုက်နစ်နာနေရတဲ့အတွက်အများဆုံးအပြစ်ခံရဖို့လဲမနေ့တုန်းကတိုက်တွန်းထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်